ဂျပန်စွမ်းအင်ကုမ္ပဏီ Ineos အားမြန်မာနိုင်ငံမှာဆောင်ရွက်နေတဲ့တဘာဝတန်းငွေလုပ်ငန်းစီမံချက်ကနေရုပ်သိမ်းတော့မယ်လို့တနင်္လာနေ့ကကြေညာလိုက်ပါတယ်။ Ineos အားမြန်မာနိုင်ငံရဲ့ရဲတကွန်တဘာဝတန်းငွေလုပ်ငန်းစီမံကိန်းမှာဂျပန်အစိုးရ Mitsubishi Corporation တို့နဲ့အတူပါဝင်ဆောင်ရွက်နေတဲ့စွမ်းအင်ကုမ္ပဏီကြီးဖြစ်ပါတယ်။သူတို့အားလုံးစုစုပေါင်းအစု16.3%ခန့်လုံးပိုက်ဆိုင်ထားကြတာပါ။မြန်မာနိုင်ငံမှာအနည်း20လောက်လုပ်ကိုင်ခဲ့ပြီလည်းဖြစ်ပါတယ်။လူမှုပြဿနာများအပါအဝင်တိုင်းပြည်ရဲ့လက်ရှိအခြေအနေရဲတပ်လုပ်ငန်းငွေအပေါ်နည်းပညာရေးစမ်းစစ်ချက်အပေါ်ခြေခံထားတဲ့စီမံချက်ရဲ့လုပ်ငန်းဆိုင်ရာစီးပွားရေးအခြေအနေတွေကိုထပ်သွင်းစဉ်းစားပြီးအခုလိုရုပ်သိမ်းမှုဆုံးဖြတ်လိုက်တာဖြစ်တယ်လို့ Ineos ကုမ္ပဏီကပြောပါတယ်။မြန်မာအစိုးရကလက်ခံလိုက်ပြီးတဲ့နောက်အခုလိုရုပ်သိမ်းတာကစတင်တက်ရောက်မှာဖြစ်ပါတယ်လို့ကြေညာချက်မှာပြောထားပါတယ်။ဂျပန်အစိုးရကလည်း Ineos ကုမ္ပဏီအတိုက်ရည်တည်ပါတယ်လို့ဂျပန်အစိုးရတဘာဝအရင်းမြစ်နဲ့စွမ်းအင်ဌာနတာဝန်ရှိသူတို့ကဆိုပါတယ်။ရဲတော်ကတောင်းွေအထွက်ကလည်းလွန်ခဲ့တဲ့စနေအတွင်းမှာကျသွားခဲ့တယ်လို့သူကပြောပါတယ်။မလေးရှားနိုင်ငံက Petronas နဲ့ထိုင်းနိုင်ငံက PTTEP တို့ကလည်းအလားတူရုပ်သိမ်းကြောင်းတောက်ကြနေကကြေညာခဲ့ကြပါတယ်။ Petronas ကအကြမ်းအဖျင်းရဲခွန်စီမံကိန်းရဲ့41ရာခိုင်နှုန်းပိုင်ဆိုင်ပြီး PTTEP က16.3ရာခိုင်နှုန်းပိုင်ဆိုင်ပါတယ်။ဂျပန်နိုင်ငံဟာမြန်မာနိုင်ငံကိုစီးပွားရေးဆိုင်ရာအကူအညီအဓိကပေးနေတဲ့နိုင်ငံတစ်နိုင်ငံဖြစ်ပြီးအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာအကူအညီတစ်တွေထပ်မပေးတော့ဘူးလို့ဆုံးဖြတ်ခဲ့ပါတယ်။